Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American Bionzu Washington DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ24ရက်ကြာသပတေးနေ့ညနေခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ second 1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်မဒီညနေခင်းစီစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါလူကောက်ခံသမ္မတဒေါ်နယ်ထရန့်ဟာမဲဆွယ်စည်းဝေးကာလအတွင်းအပြင်းထန်ပြောဆိုကြတိပေးခဲ့တာတွေကအများအပြားကိုပြောင်းလဲပြောဆိုတာပါလေအမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာဂျေဇူးတော်နေ့ဖြစ်ပြီးနှစ်ဆင်လုံးနေကြအလှပြလှဲ့လှယ်ပွဲလုံးမဲ့နယူးယောက်မှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်မြောက်ကိုရီးယားပေါ်ချမှတ်မဲ့တန်ခတ်ရေးယူမှုအသစ်ကိုတရုတ်နဲ့အမေရိကန်တို့သဘောတူလိုက်ပြီးလို့ကုလသမဂ္ဂဘက်ကသတင်းထွက်လာပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါခင်ဗျာဒီကနေ့တင်ဆက်မဲ့သတင်းတွေထဲမှာတော့အခုဒီဖြစ်ပွားနေတဲ့လက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင်ပြရင်တဲ့ညီကြေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်အပေါ်တိုင်းရင်းသားအဖွဲ့တွေဘက်ကဘယ်လိုတုံ့ပြန်ကြပါလဲ
ဒီမှာတမတော်ကကျွန်တော်တို့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေကိုဟိုယွယွချွတ်ချွတ်ဆွဆွန်းတမန်အာချိန်မုန်းနေတဲ့အပေါ်မှာဒီဒါဒေါ်ဆန်းစုကြည်ကလက်ခံသဘောတူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်
ပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှတာဖုံးကျော်ပြောသွားတာပါတခါဒီအခိုင်ပြင်းနဲ့မောင်တော်ဒေတာမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်စိုးရိမ်မကင်းဖြစ်တဲ့အကြောင်းအသိပေးဖို့မြန်မာတမ်မတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကဆင့်ကော်ခဲ့တာဒါလို့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါရယ်ခင်ဗျာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အီတန်စင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဒီလအစောပိုင်းမှာရွေးကောက်ခံသမရဖြစ်လာပြီးကြတဲ့ကဆိုရင်မဲဆွဲပွဲကာလအတွင်းသူပြောခဲ့တာတွေကအများပြနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေပြောင်းလဲလာပါတယ်။ဟီလာရီကလင်တန်နဲ့ပတ်သက်ရင်အီးမေးလ်အချုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမယ်လို့ပြောခဲ့တာကိုမလုပ်တော့ဘူးဆိုတဲ့သဘောမျိုးပြောလာပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းဆောက်မယ်လို့အကြီးအကျယ်ပြောခဲ့တာကနေအခုတော့တချို့နေရာတွေမှာခြံစည်းဝေးကမယ်လို့ပြောင်းပြောလာတယ်လို့ရက်တရာအတွင်းလှုပ်ဆောင်မယ်လို့ပြောထားတဲ့ထဲမှာလည်းအဲ့ဒီအစီအစဉ်ပါမလာတော့ပါဘူး။အမေရိကန်မှာအထောက်အထားမဲ့ဝင်ရောက်နေထိုင်နေတဲ့ရွှေပြောင်းသူ70,000လောက်ကိုမူရင်းနိုင်ငံတွေစီပြန်ပို့မယ်လို့ပြီးခဲ့တဲ့နှစ်ကပြောခဲ့ပေမဲ့အခုတော့ရာဇဝမှုကျူးလွန်နေဆိုတဲ့ဆွဲချက်နဲ့အဖမ်းခံထားရသူတွေကိုပြန်ပို့ရေးအာရုံစိုက်မယ်လို့ပြောလာပါတယ်။မဲဆွယ်ပွဲတုန်းကတော့အစ္စလမ်ဘာသာကိုးကွယ်သူအလုံးကိုအမေရိကန်နဲ့ဝင်ဝင်မပေးဘဲတားမြစ်မယ်လို့ပြောပါတယ်။အခုတော့မွတ်စလင်တွေမှတ်ပုံတင်ဖို့ပလီတွေကိုစောင့်ကြည့်ဖို့အကြမ်းဖက်ဝါဒဆွဲအစဉ်လာရှိတဲ့နိုင်ငံတွေကလူတွေဝင်လာတာကိုကန့်သတ်ဖို့နိုင်ငံတွင်းဝင်မဲ့ဘယ်သူကိုမဆိုအပြင်းထန်လေလာဆန်းစစ်ဖို့စသည်အားဖြင့်ရည်တည်ချက်မျိုးမျိုးနဲ့ပြောလာနေပါတယ်။ဒါ့အပြင်အိုဘားမာကဲလို့ခေါ်တဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့ရာဒီဥရုပြောင်းလဲမှုထင်းချုပ်ရေးဆိုင်ရာပါရီသဘောတူညီချက်စတာတွေနဲ့ပတ်သက်ပြီးအရင်ပြောဆိုခဲ့တာတွေကနေလည်းပြောင်းပြောလာနေပါတယ်
။တူရကီနိုင်ငံတောင်ပိုင်းမြို့အဒနာမှာအစိုးရအဆောက်အဦတစ်ခုကိုပြစ်မှတ်ထားပြီးတော့ကားဘုံးထောင်ဖောက်ခွဲတိုက်ခိုက်တာကြောင့်လူနှစ်ဦးထက်မနည်းသေဆုံးပြီးတော့16ယောက်ဒဏ်ရာရတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါတယ်။အဒနာမြို့တော်အုပ်ချုပ်ရေးမှူးရုံးဝင်ပေါက်အနီးမှာကားရန်နာနေရာကနေဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့အုပ်ချုပ်ရေးမှူးမမွတ်ဒီမီတာစ်ကအစိုးရပိုင်းအနာဒူလာဒူလူသတင်းဌာနကိုပြောပါရယ်အမျိုးသမီးတခုကတိုက်ခိုက်တာလို့ယူဆရတဲ့အကြောင်းကိုလည်းသူကပြောပေမဲ့လေဒါဟာအသေးခံဘုံးခွဲတိုက်ခိုက်မှုလားဆိုတာတော့မပြောတော့ပါဘူးတူရကီနိုင်ငံမှာတစ်နှစ်ကျော်ကြာကာလအတွင်းမှာလူတွေတည်ကြဲတဲ့အထိဖြစ်ခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုတွေဇက်တိုက်ဆိုလိုဖြစ်လာနေတာကြောင့်ဖြစ်လာနေတဲ့နေရာမှာကတ်လက်နက်ကိုင်အဖွဲ့ဒါမှမဟုတ် IS စစ်သွေးကြွတွေကလှုပ်ဆောင်တာဖြစ်ပုံရတဲ့တဲမှာအခုဖြစ်ရကနောက်ဆုံးမှာပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာကားရက်နားတဲ့နေရာမှာကားတွေအတော်များများမီးလောင်ခဲ့တယ်လို့အစိုးရအဆောက်အဦလည်းထိခိုက်ပျက်စီးခဲ့တဲ့အကြောင်းကိုအာနာတူလူသတင်းဌာနကကြေညာလိုက်ပါတယ်။ဒရယာရသူတွေကတချို့ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့မြို့တော်ဝန်ဟူစီယန်ဆိုစလူကလည်းပြောလိုက်ပါတယ်။အရင်တိုက်ခိုက်မှုတွေမှာတော့အာနာပိုင်တွေကစုံစမ်းစစ်ဆေးမှုတွေထိခိုက်နိုင်မဲ့သတင်းအချက်လက်တွေနဲ့ဓာတ်ပုံတွေကိုထုတ်လင်းပြသတာဖော်ပြတာတွေကိုတားမြစ်ခဲ့ပါတယ
်။ဆိုမာလီပင်လယ်ဓားတွေရတိုက်ခိုက်မှုတိတိတသားရော့ကျသွားပြီးတဲ့နောက် Ocean Shield ဆိုတဲ့စစ်စင်ရေးကိုမြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ကအဆုံးသတ်လိုက်ပါပြီ။နေတူအဖွဲ့အနေနဲ့အိန္ဒိယသမုဒ္ဒရာအတွင်းနောက်ဆုံးအကြိမ်ကင်းထောက်လှည့်လည်တဲ့လုပ်ငန်းကိုဒိမတ်တော်ဝင်လီတက်ကလုပ်ခဲ့ပါတယ်။နေတူအဖွဲ့ရဲ့ဒီစစ်စင်ရေးဟာပင်လယ်ဓားရန်ကိုနိုင်ငံတကာပူးပေါင်းညှိနှိုင်းပြီးတုံ့ပြန်လှုပ်ဆောင်တာမှာအကြီးအကျယ်အောင်မြင်မှုရခဲ့တဲ့လုပ်ငန်းတွေကစိတ်တပိုင်းမှာဒီစစ်စင်ရေးထဲမှာဥရောပသမဂ္ဂ EU အမေရိကန်ပြည်ထောင်စုနဲ့တခြားတီးခြားလွတ်လပ်တဲ့နိုင်ငံတွေပါဝင်ပါတယ်။အာဖရိကဥဂျိုဒေသကမ်းလွန်မှာပင်လယ်ဓားရန်အဆိုးဆုံးရှိခဲ့တဲ့အချိန်ကစီးပွားရေးအရဆုံးရှုံးမှုဟာဒေါ်လာတန်း9,000အထိရှိခဲ့ပြီးလူ1,000ကျော်ပြန်ပြီးဆွဲခံခဲ့ရပါတယ်။2010-2011ခုနှစ်မှာတိုက်ခိုက်မှုအမြင့်ဆုံးအချိန်တုန်းကသင်္ဘောအဆင့်30ကျော်အထိတိုက်ခိုက်ခံခဲ့ရပြီး2012ခုနှစ်ကတည်းကဆိုရင်အောင်မြင်သွားတဲ့ပင်လယ်ဓားတိုက်ခိုက်မှုတစ်ခုတည်းမှမရှိတော့ပါဘူး။အခုကမှတော့န နေတိုးအဖွဲ့အနေနဲ့ပင်လယ်နယ်ထဲမှာရုရှားရန်ကိုဟန်တားဖို့နဲ့မြေထဲပင်လယ်ထဲမှာလူမောင်ခိုကူးသူတွေကိုနှိမ်နှင်းဖို့အရင်းမြစ်တွေကိုရွှေ့ပြောင်းအသုံးချနိုင်တော့မှာဖြစ်ပါတယ်
အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာဒီကနေ့မှကျင်းပမဲ့နှစ်ပတ်လည်ကျေးဇူးတော်နေ့အလှပြကားတွေလှည့်လည်တဲ့ပွဲအတွက်တဲအိတ်တွေပြည်တင်ထားတဲ့ truck ကားတွေမိုင်းရှာခွေးတွေအပါအဝင်လုံခြုံရေးတိုးမြှင့်ထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်ဒီအလှပြလှည့်လည်ပွဲဟာတကယ်ပြစ်မှတ်ကောင်းမယ်လို့ IS စစ်သွေးကြွတွေရဲ့ online magazine မှာပြီးခဲ့တဲ့သတင်းဘက်ကရေးထားပြီးတော့လူတွေတေဆုံးဒဏ်ရာရအောင်ကားတွေကိုတုံးပြီးတိုက်ခိုက်ဖို့သူတို့နောက်လိုက်တွေကိုအကြံပြုထားပါရယ်ပြင်သစ်နိုင်ငံ Nice မြို့မှာ Bastille Day လို့ခေါ်တဲ့ဇူလိုင်လ14ရက်မြို့သားနေတုန်းကတိုက်ခိုက်သူတဦးကနေကုန်တင်ကားတစ်စီးကိုလူအုပ်ကြတဲ့ကိုမောင်းဝင်တိုက်တာကြောင့်လူ80ကျော်သေဆုံးရတဲ့ဖြစ်ရပ်ဟာသူတို့လက်ချက်လို့ IS တွေကပြောထားပါတယ်။ခိုင်မာတဲ့ချင်းချောက်မှုမျိုးရထားတာမျိုးတော့မရှိပေမဲ့လည်းမန်ဟန်တန်အရက်ကိုဖျက်သွားမယ်။နှစ်မိုင်ခွဲရှိတဲ့အလှပြလှဲ့လေလမ်းကြောင်းတစ်လျှောက်မှာအရက်ဝင်နေရော uniform နဲ့ရောရဲတပ်ဖွဲ့ဝင် 3,000 ကျော်ကိုချထားမယ်လို့နယူးယောက်မြို့ရဲတပ်ဖွဲ့ကပြောပါတယ်။လှဲ့လေပွဲကနေဒီလက်လေပွဲကိုတော့အရှေ့ပိုင်းဒေသစံတော်ချိန်မနက်9နာရီမှာစမှာပါဒီပွဲကိုလူ3သန်းနီးပါးလာကြည့်ဖို့ရှိတယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်လုံခြုံရေးအတွက်အားဖြည့်တဲ့အနေနဲ့မြို့တော်တန်ရှင်းရင်အဆင့်80ကျော်မှာတဲတွေကိုတင်ပြီးတော့အလှပြလှဲ့ပွဲလမ်းတစ်လျှောက်မှာလမ်းစုံလမ်းကွာတွေနဲ့အချက်ချာကြတဲ့နေရာတွေမှာဗိုလ်တပ်နှိမ့်လေကလေးကပိတ်ရထားပါတယ်ပြည်သင်နိုင်ငံ Nice မြို့မှာတိုက်ခိုက်ခံရတာကိုသင်္ကန်းစာယူပြီးအခုလို truck ကားတွေကိုချထားတာပါလှဲ့လေပွဲလမ်းတစ်လျှောက်မှာတန်ဆူးကျုပ်ကားရန်တွေကိုလည်းချထားပါတယ်
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝကနေကြာသပတေးညနေပိုင်းသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့တူရကီတပ်ဖွဲ့တွေကိုဆီးရီးယားအစိုးရကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲပြီးတဲ့နောက်ဒီကနေ့မှာတော့တူရကီ F-16 စစ်လေယာဉ်တွေကိုအရေးပေါ်အသိပြင်ခိုင်းထားပါတယ်။အဲဒီတိုက်ခိုက်မှုကြောင့်တူရကီစစ်သား3ဦးသေဆုံးပြီး10ဦးဒဏ်ရာရပြီးတော့ဒဏ်ရာသူ2ဦးကစိုးရင်ရပါတယ်။ဆီးရီးယားလေတပ်က L-39 Albatross အပေါ်စားစစ်လေယာဉ်တစ်စင်းရဲ့ဗိုလ်ဒူးနေညကတိုက်ခိုက်မှုအပေါ်စိုးရင်တဲ့ကြောင်းအနောက်နိုင်ငံတန်တမန်တွေကပြောပါတယ်။ဒီဖြစ်ရကြောင်း9နှစ်ကြာဆီးရီးယားပြည်ပခတ်မှာအန်ရယ်ကြီးလာတဲ့အခြေအနေတွေရောက်သွားစေနိုင်ပြီးဆီးရီးယားနဲ့တူရကီကြားပြင်းထန်တဲ့ထိတိုက်တွေ့မှုတွေဖြစ်လာမှာကိုစိုးရိမ်ကြတာပါအစောပိုင်းမှာတော့အာလက်ပိုမြို့အရှေ့မြောက်ဘက်အယ်ဘပ်မြို့နားမှာစစ်သားတွေတည်ဆုံတဲ့ဖြစ်ရပ်ကို IS အစွန်းရောက်အဖွဲ့ရဲ့လက်ချဲလို့ပြောခဲ့ပါသေးတယ်ဒါပေမဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာတော့ဆီးရီးယားလီဒါလက်ချက်ဖြစ်တယ်လို့တူရကီစစ်ဘက်ကပြောထားပါတယ်တည်ဆုံစစ်သားတွေရဲ့ရုပ်လောင်းတွေကိုတူရကီတောင်ဘက်နယ်စပ်ခီလစ်မြို့ကိုတည်သွားပြီးပါပြီIS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria တိုက်ခိုက်တပ်တွေကိုအထောက်ပံ့ပြုဖို့နဲ့ Syria ခလက်နက်ကင်တွေကနေမြေသိမ်းယူလာတွေကိုတားဆီးဖို့အတွက်ပြီးခဲ့တဲ့ဩဂုတ်လမှာ Syria မြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေလွတ်ခဲ့တာပါ Syria ခလက်နက်ကင်တွေကိုတူရကီအရှေ့မြောက်ပိုင်းကခတပုံတွေနဲ့ဆက်ဆက်ရှိတဲ့အဖွဲ့အဖြစ်တူရကီအစိုးရကသတ်မှတ်ထားပါတယ
်ဖိလစ်ပိုင်နိုင်ငံအနေနဲ့ American ပြည်အောင်စုနဲ့မဟာမိတ်ဖွဲ့ထားတဲ့စာချုပ်ကိုဆုံးသက်ပြီးတော့တရုတ်နဲ့ရုရှားလိုတခြားနိုင်ငံတွေကထိန်းချုပ်တာကိုအမတူဘူးဆိုရင်သမရာရော်ဒရီဂိုဒူတာတီအစိုးရနဲ့ငင်းချင်းသဘောတူညီချက်ရဖို့မဖြစ်နိုင်ဘူးလို့ဖိလစ်ပိုင်ကွန်မြူနတီပုံတွေကပြောလိုက်ပါတယ်။မီနီလာမြို့တော်အရှေ့တောင်ဘက်ဆီယာရာမက်ဒရောတောင်တန်းတွေတဲကလေဝဲနေရာတစ်ခုမှာဗုဒ္ဓဦးနေတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့လိုပြောတော့တာပါ။ဩဂတ်စ်လတုန်းကသမရာဒူတာတီကြီးညာခဲ့တဲ့အပြစ်ခက်ရစဲရေးကိုစစ်ဘက်ကအကြိမ်တရာကျော်ချိုးဖောက်ခဲ့တဲ့ထောက်ထားတွေရှိတယ်လို့လည်းပြည်သူ့တပ်မတော်သစ် NPA တပ်မှုနဲ့ပြောခွင့်ရဂျေမီပဒီလာကပြောလိုက်ပါတယ်။အဲ့ဒီအပြစ်ရဲ့ချိုးဖောက်မှုတွေထဲမှာထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့စောင့်ကြည့်ထောက်လှမ်းတာတွေလည်းပါဝင်ပါတယ်။မော်ဝါဒီသဘုံတွေအနေနဲ့သမရဒူတာတင်းနဲ့ဆွေးနွေးရေးကိစ္စရက်ဆက်ပြီးတော့ရက်တည်ထားတယ်လို့ပြောခွင့်ရပဒီလာကဆိုပါတယ်။ဒါပေမဲ့အာနာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့အလောင်းကိုသူရဲကောင်းတင်းကြိုက်မှာမြုံနံခွင့်ပြုတဲ့ကိစ္စနဲ့စီရင်တာမူရေးဆေးဝါးသုံးဆွဲသူတွေကိုတတ်တဲ့ကိစ္စတွေပေါ်ဝေဖန်ပြောဆိုပါတယ်။1968ခုနှစ်မှာထူထောင်ခဲ့တဲ့ဖိလစ်ပိုင်မော်ဝါဒီတပုံအဖွဲ့ဟာကမ္ဘာမှာတည်တန်းရှိဆုံးကွန်မြူနတီတပုံအဖွဲ့ဖြစ်ပါတယ်။သမရဒူတာတီပါဝင်ဖိလစ်ပိုင်သမရ60နဲ့ငင်းချင်းဆွေးနွေးပွဲလုပ်ခဲ့မှုပါတယ်
။ကိုရီးယားရဲ့ဒုံးကျင်တဲ့နျူကလ িয়ার စီစဉ်တွေနဲ့ပတ်သက်ပြီးချမှတ်မဲ့တန်ခတ်အရေးယူမှုအသစ်တွေပေါ်အမေရိကန်နဲ့တရုတ်တို့သဘောတူလိုက်ကြပြီလို့ကုလသမဂ္ဂလုံခြုံရေးကောင်စီအကြီးအကဲတန်တမန်တူကပြောပါတယ်။ဆုံးမြတ်ချက်မူကြမ်းအသစ်ကိုမဲခွဲဆုံးဖြတ်ဖို့နောက်သတင်းပတ်တွင်အစီအစဉ်ဖြစ်နိုင်တယ်လို့အဲ့ဒီတန်တမန်ကပြောပါတယ်။ဒါပြင်မူကြမ်းကိုမဲခွဲဆုံးဖြတ်ရေးတိတ်ပြီးတော့စိတ်မပါလာတဲ့ရုရှားအနေနဲ့ဗီဒီယိုအနာသုံးပြီးပယ်မချောက်အောင်တရုတ်ကဆွဲဆောင်စည်းရုံးနိုင်မှာရှိတယ်လို့လည်းဆိုပါတယ်။စက်တင်ဘာလ9ရက်နေ့မှာ ngaji miao ne aji zo nuclear power center mugu miao Korea luke jingrega po tinjat de danka yeyu mu ri go chama phu American ne tiyut du suni la ja ra ba miao Korea chin chaw mu go yin sai ne niya ma American ne tiyut du po bi anike let dwe lu saung la de so ra go pya de atwe aku phit thu mu atit ha yee ba de lu lila du ri ga tong dat ba de
tiyu nangan chan chi pin ne အရှိပိုင်းကဆောက်လုပ်ရေးနေရာတစ်ခုမှာဒီကနေ့မနက်ပိုင်းတော့ကညှန်းစင်ပြူကြတာကြောင့်လူ40ထပ်မင်းနဲ့တိုက်ဆုံတဲ့အကြောင်းကိုတရုတ်အစိုးရသတင်းဌာနကဖော်ပြထားပါတယ်။ဒေသဆန်ကျော်ချိန်မနက်9နာရီခွဲလောက်မှာဖန်ချန်မြို့မှာတိုက်ဆောက်နေတဲ့လျှက်စစ်တပ်အားပေးစက်ရုံ AAP မျှော်စင်ကအောက်ခံပလက်ဖောင်းပြူကြသွားခဲ့တယ်လို့ဒေသဆိုင်ရာလုပ်ငန်းခွင်ဘေးကင်းလုံခြုံရေးဌာနကအရာရှိတဦးကတယ်လီဖုန်းကတဆင်ပြောလိုက်ပါတယ်။ AAP မျှော်စင်အောက်ခြေကွန်ကရစ်အခင်းတလျှောက်မှာတံပိုက်လုံးတွေနဲ့အစ်ပြားတွေနေရာအနှံ့ပြိုကျပျက်စီးနေတာကိုတော့ရုပ်သံသတင်းတွေမှာဓာတ်ပုံနဲ့ဖော်ပြထားပါတယ်။တရုတ်နိုင်ငံဟာမကြသေးခင်လတွေအတွင်းမှာစက်မှုလုပ်ငန်းဆိုင်ရာမတော်တဆမှုကြီးတွေဇက်တိုက်ဆိုလိုပြုံးတွေ့ခဲ့ရပြီးတော့ဒါဟာအကျင့်ပြက်ချစားမှုတွေနဲ့ဘေးကင်းလုံခြုံရေးကိုအလေးမထားတာစီးပွားရေးနှေးကွေးနေတဲ့အချိန်ကုန်ထုတ်လုပ်မှုတိုးမြင့်ဖို့ဖိအားပေးခံနေရတာကြောင့်ဖြစ်ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်ဒီကနေ့မနေ့နှင်းကြပါတယ်။ပုံမှန်ထက်ပိုအေးတဲ့လေထူးကြောင့်အခုလိုနှင်းကြလာတာပါရေခဲမှတ်ထက်ပိုတဲ့အပူချိန်ကြောင့်နေရာအများစုမှာနှင်းတင်ကြန်နေတာမျိုးမရှိပေမဲ့တူချူမျိုးအနောက်ဘက်အစွန်စင်ကြေပုံရောက်ွက်တွေကလူသွားလမ်းတွေနဲ့ကားတွေပေါ်မှာတော့နှင်းတွေတင်ကြန်နေတာရှိပါတယ်တူချူမျိုးတို့မှာနှင်းတုတလက်မလောက်အထိကျနိုင်ပြီးမျိုးတို့အနောက်မြောက်ဘက်ကတောင်တွေမှာပိုကျနိုင်တယ်လို့မိုးလူဝသပညာရှင်တွေကခန့်မှန်းထားပါတယ်နှင်းကြောင့်မနှစ်ပိုင်းအသွာလာများချိန်မှာယထာခီးစဉ်တွေအနှင်းငယ်နှောင့်နေတာမျိုးတော့ရှိပါတယ်အခုလိုနိုဝင်ဘာလတူချူမျိုးလေကောင်မှာနောက်ဆုံးအချိန်နှင်းကြခဲ့တာကတော့1962ခုနှစ်ကဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဲ့ဤတန်စင်တို့ကကြေညာပေးခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခါရီနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင်မြဲရေးနဲ့ညီညွတ်ရေးဘူဌာနဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေကြောင်းပလောင်လက်နက်ကိုင်အဖွဲ့ဘက်ကတုံ့ပြန်လိုက်ပါတယ်။လက်ရှိရှမ်းပြည်နယ်အရှေ့မြောက်ဒေသပြည်ပခါမှာပါဝင်နေတဲ့ပလောင်နဲ့ကချင်တပ်ဖွဲ့တွေကတော့အစိုးရနဲ့တပ်မတော်ဘက်က UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများကောင်စီရဲ့တင်ပြချက်အတိုင်းတပြည်လုံးပစ်ခတ်ရစဲရေးကိုကျင်းညာနိုင်ရေးလိုလားနေပါတယ်။ဒီအကြောင်းကိုမှုစော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့တနင်္ဂနွေနေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးဗုဒ္ဓဦးနေကတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဒီပရိပခနဲ့ပတ်သက်ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်မှာမြန်မာပြည်ညီချင်းရေးအတွက်တခုတည်းသောလမ်းကြောင်းဟာပြည်တော်စုညီချင်းရေးညီလာခံ27ရာစုပင်လုံဖြစ်ကြောင်းညီချင်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်တကားဖွင့်ထားပြီးဒန်းတူပါဝင်ရေးအတွက်ကြိုးဆိုကြောင်းနဲ့လာမယ့် February လမှာကျင်းပမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမှာပါဝင်ပြီးညီချင်းရေးခီးကိုအတူလျှောက်လှမ်းဖို့တိုက်တွန်းကြောင်းကိုဖော်ပြထားပါတယ်လက်ရှိရှမ်းမြောက်ဒေသပြည်ပခန့်မှာပါဝင်နေတဲ့ PSLF DNLA ကပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကသူတို့အဖွဲ့ရဲ့အမြင်သဘောထားကိုအခုလိုပြောဆိုပါတယ်
အခုဖြစ်နေတဲ့တိုက်ပွဲအပေါ်မှာတောင်ဆန်းစုကြည်ရဲ့ရှုမြင်သုံးသပ်မှုကစစ်သမားဖြည့်ရှင်းနိုင်ဖို့အားအယံနေတယ်လို့ကျွန်တော်တို့မြင်ပါတယ်အခုတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာတောင်ဆန်းစုကြည်ရှုမြင်တာဒီကဒါအစိုးရတရဲ့အနေနဲ့ဒီမြန်မာတပ်မတော်ကကျွန်တော်တို့တိုင်းနာလက်နက်တွေတပ်ဖွဲ့တွေကိုဟိုယွယွချွတ်ချွတ်ဆွဆွန်းတမန်ချိန်မုန်းနေတဲ့အပေါ်မှာဒါတောင်ဆန်းစုကြည်ကလက်ခံသဘောတူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဖြစ်စဉ်လိုက်ချင်နေဆိုရင်တော့ NCU လက်မှတ်ထိုးပြီးတော့27ရာစုပင်လုံးကြီးတာခါကိုပဲလာပါလို့ဒီလိုရေးထားတာကဒါကလက်တွေ့မကျဘူးလို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က NCE ကိုလည်းထိုးဖို့ကျွန်တော်ဆင်းသင့်ရှိတယ်ပြောတယ်မြန်မာတပ်မတော်ပေးဖို့ထိုး27ရာစုပင်လုံးကြီးတာခါကျွန်တော်တက်နိုင်တယ်ပြောတယ်လည်းမြန်မာတပ်မတော်ကပေးမတဲ့ဘူး။စိတ်မဲလေးထုတ်ယုံနေလာပါပြောယုံနေကျွန်တော်လက်တွေ့လာလို့မရတဲ့အခက်အခဲတွေများရှိပါတယ်။
လက်ရှိဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသပြည်ပခန့်မှာကချင်ပလောင်ကိုကန့်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းပါဝင်နေပြီးတိုင်းရင်းသားမဟာမိတ်လေးဘွဲ့ရဲ့27ရက်နေ့ထုတ်ပြန်ချက်မှာအစိုးရတပ်မတော်ရဲ့စီရေးဖိအားကြောင့်အခုလိုပူးပေါင်းတိုက်ခိုက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေကိုအစိုးရတပ်မတော်ကပြန်လည်တိုက်ခိုက်နေပြီးနေမြေဒေသတချို့မှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေစေရှိပါတယ်။ဒီတိုက်ပွဲတွေရဆိုင်ဖို့အတွက်တော့သူတို့ရဲ့လူလာချက်ကိုပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။အာတိုက်ပွဲတွေရက်ဖို့ဆိုရင်တော့ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာတပ်မတော်ကိုပြောပြီးတော့မှတပီလုံးအတိုင်းအတာအဖြစ်ခရဲစေးရဲ့အညာလို့လူတယ်။အခုထိုးနေတဲ့ထိုးစစ်တွေရက်ဖို့လူပါတယ်။အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေရက်ပြီးတော့မှနိုင်ငံတကာရှိတဲ့ပွဲတွေနဲ့ ောင်းနိုင်မယ်ဆိုရင်တော့ဒါကတိုက်ပွဲကြီးငြိမ်းသွားမှာပါအခုအဲ့လိုမဟုတ်ဘဲနဲ့ဒီလိုကျန်ထိုးစစ်တွေပဲဆက်တိုက်ထက်လို့ရမယ်ဆိုရင်တော့ကျွန်တော်တို့ကလည်းအပြန်အလှန်ခုခိုင်တဲ့တိုက်ပွဲတွေရတော့တော့တော့ထပ်ပြီးတော့မှကြာမဲ့သဘောရှိပါတယ်
အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကတရားဝင်သဘောထားထုတ်ပြန်တာမရှိသေးပါဘူး KIO ရဲ့ဤပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထောက်ခါကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တင်ပြချက်၉ချက်ကိုအစိုးရဘက်ကလက်ခံနေဆိုရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ဖွယ်ရှိကြောင်းသုံးသပ်ပါတယ်
အစိုးရအနေနဲ့တပ်ဖွဲ့နဲ့ UNFC ရဲ့အခါလက်အချက်ရှိချက်သဘောတူရဆိုလို့ရှိရင် NCA ထိုးဖို့ဖြစ်နိုင်တယ်ဆိုရတယ်။ဒီတိုင်းဒီလုံဆိုင်ထိုးဖို့အတွက်ကြိုးတဲ့အချင်းမှာ UNFC ကောင်းဆောင်ဗိုလ်ချုပ်ကြီးဘန်လာပြောတယ်။အဲ့ဒါအစိုးရဘက်ကလည်းကြေညာလိုက် UNFC အနေနဲ့လည်းကြေညာမယ်။ Nationwide အဆင့်ကိုအားလုံးဝိုင်းပြီးတော့ကြေညာလိုက်ရအောင်။အဲ့ဒါပြောပြီးဒီစာနဲ့လည်းပို့ပြီးဒီနော်အဲအဲ့ဒီကိုချက်ကိုအစိုးရသဘောတူလက်ခံတယ်ဆိုလို့ရှိရင်အားလုံးကအေးစေးဖြစ်သွားမယ်လို့
UNFC ရဲ့တင်ပြချက်၉ချက်မှာတနိုင်ငံလုံးအပြည့်ခတ်ရက်စေးရေးကိုအစိုးရနဲ့တက်မတော်ဘက်ကကြေညာဖို့အချက်တစ်ချက်လည်းတောင်းဆိုထားတာဖြစ်ပါတယ် UNFC ရဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ DPN ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် Peace Commission နဲ့တွေ့ဆုံဆွေးနွေးနေရမှာအချက်အချို့ကိုသဘောတူညီချက်ရထားပြီးဖြစ်ပါတယ်ဒီလအကုံပိုင်းမှာထပ်မံတွေးဆဆွေးနွေးဖို့ကိုလည်းနောက်ဆုံးအကြိမ်ဆွေးနွေးပွဲမှာသဘောတူထားပါတယ်။ဒီကနေ့မှာတော့ရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ကိုနန်းခမ်းမန်တုံနဲ့ကုတ်ခိုင်ဒေသတွေမှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးမနက်ပိုင်းကတရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အချက်အချာကြားတဲ့မူဆယ်105မိုင်မှာလည်းတနာရီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြပြီးမှာတော့ရခိုင်ပြည်နယ်အရေးနဲ့ဆက်စပ်တဲ့သတင်းတွေကိုဆက်လက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်မောင်းနှုံးဒေသမှာဖြစ်ပျက်နေတဲ့ပဋိပက္ခတွေအပေါ်စိုးရိမ်မကင်းဖြစ်တဲ့အကြောင်းတရားဝင်အသိပေးဖို့မြန်မာတမ်မတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ပါရယ်။မြန်မာအစိုးရဘက်ကတော့ပဋိပက္ခတွေဖြစ်ပွားပြီးနောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်နေရတဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါရယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်ပြည်နယ်မောင်တော်ဒေသမှာအော်တိုဘားလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြိပခါရီနောက်ပိုင်းထွေပြေးတင်းဆောင်သူရာနေချီရောက်လာနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကအချင်းတွေအပေါ်မှာစိုးရိမ်ပူပန်ရတဲ့အကြောင်းတရားဝင်အသိပေးဖို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးကိုတင်းနယ်လာနေကဆင့်ခေါ်ခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံတမ်မတ်ကြီးဦးမျိုးမြင့်တန်းကိုပြိပခါရီအတွင်းလူခွင့်ရေးချိုးဖောက်မှုတွေနေမြင့်မအေးမချမ်းဖြစ်မှုတွေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွက်ပြေးဝင်ရောက်လာတာတွေနဲ့ပတ်သက်လို့စိုးရိမ်မိတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေကဖော်ပြကြပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးညွှန်ကြားမှုချုပ်ဦးကျော်စေရကတော့ပြိပခါဖြစ်ရာဒေသမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတဲ့အခြေအနေတွေကိုတွေ့ဆုံချိန်မှာရှင်းပြခဲ့တယ်လို့ပြောပါတယ်
ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့ဒီလုံခြုံရေးလိုညောင်းလိုအပ်ချက်ရဒါတွေဒီလိုဆောင်ရွက်နေတဲ့တာပြည်သူတို့ပြရပါတယ်အတမန်ကြီးကလည်းကျွန်တော်တို့ရှေ့ပံပိုးပေးတဲ့အချက်လက်တွေပေါ့လေအဲ့တော့တကယ်လည်းကျွန်တော်ဒီဖြစ်စဉ်ဖြစ်ကလေးကပါကျွန်တော်ဘင်္ဂလားဒေ့ရှ်အရေးသူပေါင်းဆောင်မှုရှိပါတယ်အော်ဒီတက်လည်းကျေးဇူးခဲ့တယ်ဒါပေမဲ့ဒါကပူပေါင်းဆောင်မှုဆိုတာကလည်းဖြစ်ဆောင်နေဆက်ပြီးတော့ပူပေါင်းဆောင်မှုမျှော်လင့်ကြောင်းကျွန်တော်ဒါအဓိကပြောခဲ့တာဟုတ်လားဒါကျွန်တော်တို့ဘက်ကတော့အတန်းနိုင်ဆုံးအင်းเนาะဘုလားချင်းနဲ့တောင်းလို့ပါမယ်ဆိုရက်ရက်ဒီချင်ရက်ဒီထားပါ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံဆိုင်ရာကောင်စီအတွင်းဝင် Kamaru Action ကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်နေချိန်မှာလူခွင့်ရေးနှောက်ယှက်မှုတွေအင်အားသုံးဆောင်ရွက်မှုတွေအပါအဝင်ဆွဆွဲပြောဆိုနေတဲ့မစင်မချင်းလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့တမတမတ်ကြတဲ့စုံစမ်းဖော်ထုတ်မှုတွေဆောင်ရွက်နိုင်အောင်နိုင်ငံတကာအတိုင်းဝန်ကတောင်းဆိုထားတာတွေကိုမြန်မာအစိုးရအနေနဲ့စဉ်းစားပေးတင်တယ်လို့တိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသတင်းတွေကဖော်ပြပါရယ်ဒါအပြင်ရခိုင်ပြည်နယ်မှာလူနည်းစုမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးခလုံစရာနေရာတွေမရှာရလေအောင်မြန်မာအစိုးရအနေနဲ့ဒီကိစ္စကိုတင့်တော်တဲ့နည်းလမ်းတွေတုံးပြီးမြန်မြန်ဆောင်ရွက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတမ်မတ်ကြီးဦးမြင့်မင်တန်နဲ့တွေ့ဆုံချိန်မှာမြစ်တိုင်ရက်ခံခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်ရှိဖြစ်ပျက်နေတဲ့လူနည်းစုမွတ်စလင်အရေးနဲ့ပတ်သက်လို့လက်တလော့မြန်မာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ညှိနှိုင်းတာမျိုးမရှိသေးပေမဲ့မကြာခင်မှာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကြားတွေ့ဆုံညှိနှိုင်းပွဲတစ်ခုပြုလုပ်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကပြောဆိုပါတယ်။တလားကျော်ကြာမြင့်နေပြီဖြစ်တဲ့ဒီပြည်ပခါကြောင့်အိုးဝင်စွန့်ကွာထွက်ပြေးကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုနေဆက်ဖြတ်ကျော်ဝင်ရောက်နေတဲ့သူရာနေချီရှိနေပြီလို့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဦးကျော်စရာကအခုလိုတုံ့ပြန်ပါတယ်။
တချို့ဘိုင်းလေးတွေကြတော့လေသတင်းချက်လက်ရ
တချို့လူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကပြီးခဲ့တဲ့တနင်္လာနေ့တရက်ထဲမှာပဲဥယင်စွန်ခွာထွက်ပြေးသူ800ကျော်ကုလသမဂ္ဂစခန်းနေမှာဝင်ရောက်ခဲ့တယ်လို့ပြောဆိုထားပါတယ်။ဒီအပိုင်းအတွင်းမှာပဲမောင်တော်ဒေတာတို့ကကြီးရွာဒီယံမှာဥယင်စွန်ခွာထွက်ပြေးသူတွေ1000ကျော်ကိုမြန်မာစုရကတွေ့ရှိထားပြီးအစားအသောက်နဲ့တခြားလိုအပ်တာတွေကိုလည်းကူညီထောက်ပံ့ပေးနေပါတယ်။မကြခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသုံးသူဥယျာဉ်80ကျော်ရှိနေပြီလို့လူခွင့်ရေးလှုပ်ရှားတဲ့သူတွေကခံမှန်းပြောဆိုနေကြတယ်လို့မြန်မာစိုးရဘက်ကလည်းဒီဖြစ်စဉ်မှာပါဝင်တယ်လို့တန်တရားရှိတဲ့သူ400ကျော်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကပြည်ပခန့်ရေးအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာတမ်မတ်ကိုစင့်ခေါ်ပြောဆိုခဲ့တဲ့အကြောင်းတင်ပြပြီးမှာတော့အင်ဒိုနီးရှားနိုင်ငံကဆန္ဒပြပွဲအကြောင်းကိုဆက်လက်တင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံအပေါ်မှာဒေသရင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတချို့ရှိနေပါတယ်။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးရှိမှာဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မလေးရှားအားကစားဝန်ကြီးကလည်းရခိုင်အရေးကိုအကြောင်းပြုပြီးတော့ဒီ Suzuki Flat ဘောလုံးပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးပမ်းမယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအသင်းချုပ်ကတော့အာဂါစားနဲ့နိုင်ငံရေးမရောရှက်ဘူးလို့ခိုင်ခိုင်မာမာပြောဆိုပြီးလာမယ့်စနေနေ့မြန်မာအသင်းနဲ့မလေးရှားအသင်းတို့အကြိတ်နဲ့ရှင်ပြန်ကြမယ်လို့ပြောဆိုလိုက်ပါတယ်။မတ်သိင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မြမတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးလုံခြုံရေးဆိုင်ရာစောင့်ရွက်ချက်တွေအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကောက်ကွက်မှုတွေရှိနေတာပါ။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတန်ရုံးရှိမှာဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ကြသူတွေကနှစ်ကြိမ်တိုင်တိုင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးပထမအတွင်းဝင်ဒေါ်ဝင်းဝင်းခိုင်ထွန်းကတော့ဆန္ဒပြပွဲအခြေအနေနဲ့လုံခြုံရေးအခြေအနေကို VOE ကိုအခုလိုပြောပါတယ
်။ Save Rohingya ပါညအဲ့လိုမျိုးပြောပြီးတော့ပိုစတာတွေပါသူတို့ထောင်ထားရပါတော့။သူတို့ထောင်ထားပြီးတော့ဟိုဝါလောက်ထားပေါ့။သူတို့ဘာသာစကားနဲ့အချင်းချင်းဟိုပါခေါ်လေ။ပြောပြီးခါကြစာရန်ပပန်းငွေလာပန်းငွေလေးချင်ပန်းငွေတန်ရုံးတရှိတကားမှာချအဲချပြီးတော့သူကဒီမှာရခိုင်ပြည်နယ်မှာဖြစ်နေကိစ္စတွေညံဆုံးရက်တံဖို့အတွက်ဆိုတော့သနာပြရတယ်ဆိုပြီးအဲ့လိုပြောရအောင်နော်ပြီးခါကြတော့သူရဲ့ဟိုစိတ်မက်လက်တာပေါ့နော်အဲ့လိုမျိုးဒီမလို့ပို့ပေါ့ရက်တံဖို့စိတ်မက်လက်တာပြီးတော့တန်ရုံးကနေပြီးတယောက်ကနေပြီးတော့သူတွားယူလိုက်တယ်ယူပြီးခါကြတော့ပြီးတော့ဟိုမနေ့ကကြတော့စင်တိုင်းတော့မှပြီးသွားပြီစင်တိုင်း20မှာပြန်သွားရောအနည်းလူကတော့50လောက်ရှိအောင်နော်နောက်နေ့လေကြတော့20ဟိုပါ22ရောက်အိမ်မန်တန်းရက်ကွက်လုံကျုံရေးရဲရဲနောက်တန်တမန်လုံကျုံရေးရဲရဲနောက်အဒီကီယိုနှိမ်နေရဲစုစုပေါင်း335ရောက်နောက်အဲ့လိုမျိုးဒီကီယိုနှိမ်နေတဲ့ရဲကတစီဒီမှာစောင့်ပေးတယ်ဒါဟိုနိုင်ငံခြားရေးဝန်ကြီးဌာနကလုံကျုံရေးသတိပြုဖို့ပဲမှာကြားထားအောင်နော်ရုံးပေးဖို့ရပါတယ်တော့မာထောက
်အင်ဒိုနီးရှားနိုင်ငံဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးထားပြီးဆန္ဒပြသူတွေကလည်းငြိမ်ငြိမ်ချမ်းချမ်းရှိခဲ့တယ်လို့မြန်မာတန်ရုံးကပြောပါတယ်။မနေ့တုန်းကတော့မလေးရှားအကစားဝင်ကြီးကရခိုင်ပြည်နယ်တွင်ပြည်ပခန့်တွေကိုညှိညွှန်းပြီးလက်ရှိမြန်မာအသင်းပါဝင်ရှင်ပြိုင်နေတဲ့ Suzuki Flat အာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတော့မလေးရှားဘောလုံးအဖွဲ့ချုပ်ဘက်ကဒီကိစ္စကိုတလုံးတပါးရမှမပြောသလိုပွဲစဉ်တွေအပြောင်းလဲလဲမရှိဘူးလို့ VOA ကိုပြောပါတယ်။အားကစားမှာနိုင်ငံရေးမရောရှက်ဘူးလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကပြောဆိုပါတယ်
။တကယ်လို့တကယ်တော့ပြောရရင်ဘယ်လိုလူများရဲ့ pressure တွေလဲလေးရှားလေးစဉ်တွေကပြောတိုင်ဝမ်နှုတ်ထောင်တိုင်ဝမ်နှုတ်ထောင်လိုက်သူတို့အတွက်အများကြီးဟို fine နဲ့ team နဲ့သူတို့နိုင်ငံကလည်းအသိခံရမယ်။နောက်တစ်ခုကကျွန်တော်တို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစိုးရနဲ့ရောဖြစ်ဖြစ်တခြားကောင်တွေအဲ့လိုဥင်းနယ်ပတ်သက်တဲ့ဘောလုံးအဖွဲ့ချုပ်ဆိုပြည်ပြည်နဲ့အရေးယူတယ်။ဒီကနေ့ကအင်ဒိုနီးရှားနဲ့နှစ်ဘန်းခံထားရတယ်လေ။နောက်ဆော်ဒီအာရေဗျအဲ့လိုပဲဘန်းခံထားတယ်။သူတို့ကဖြစ်ကြမှာမဟုတ်ပါဘူး
။မြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲကတော့နှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးအဖြတ်ပွဲဖြစ်ပါတယ်။ဘောလုံးပွဲနဲ့ပတ်သက်လာရင်အတော်လေးအလွဲအမှားမခံတဲ့မြန်မာဘောလုံးပွဲကြည့်ပိဋကတ်အခြေအနေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကအခုလိုပြောပါတယ်
။ပြည်သက်ကအရင်ကောင်းတယ်။ဟိုတော့ပြည်သက်နေမတူတော့ဘူး။ကျွန်တော်တို့ဒီမှာ fan cheering group လေးလုပ်ထားတယ်။စင်ညာပေးစီစဉ်နေရော ဟိုစီယုံးနဲ့စီစဉ်နေတော့အများကြီးသူတို့လှုပ်ဆောင်နေကြတယ်ဆိုတော့ဒီဘက်ကအရန်ရင်ကြီးပါလိမ့်ဒီဘက်ကကျွန်တော်တို့အရန်ကိုဟိုဘာမှပြဿနာတုံးပြမရှိဘူးကျွန်တော်တို့တင်းတန်းကိုကျွန်တော်တို့ရှုံးလို့ရတော့ဘာမှမဖြစ်ဘူးတူးခွက်နဲ့ရှုံးတော့ဘာမှမဖြစ်ဘူးဆိုတော့ဒီဘက်ကအချင်းကြီးကောင်းပါတယ်မြန်မာပြည်တို့တကယ်နဲ့အားပေးကြ
စနေနေ့မှာကစားကြမယ်မြန်မာနဲ့မလေးရှားအသင်းတို့ပွဲမှာတော့မြန်မာအသင်းဘက်ကတရီကစားနိုင်ရင်တောင်မှဆီမီဖိုင်တဲ့အဆင့်တက်ရမှာဖြစ်ပေမဲ့လို့ဦးစိုးမိုးကျော်ကတော့ပေါ့ဆလို့မရဘဲစုစုစည်းစည်းကစားမှလူချင်းနဲ့ပန်းနိုင်ကိုရောက်မယ်လို့ပြောဆိုခဲ့ပါတယ်ရှင
်ဒေါက်တာရှင်များရှင်မြန်မာပြည်မှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ့်မှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံပဲနည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူမှုအကြားပညာပေးလုပ်ငန်းတွေတွင်တွင်ကျကျဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-32-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်လာမယ့်စနေနေ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ဒီဗီဒီယိုအစီအစဉ်အတန်လွှင့်နေတဲ့တစ်ချိန်တည်းမှာပဲဒီ VOA website ဖြစ်တဲ့ www.burmese.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာဒီတရိုက်အတန်လွှင့်ချက်တွေကိုနားဆင်လို့ရပါတယ်ခင်ဗျာ VOA ကိုသောတာရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်တော့ကျွန်တော်ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဂျာလာပင်းညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးသွားမှာပါခင်ဗျာ
ဒီလားအစားပွဲမှာရွေးကောက်ခံသမဏဖြစ်လာပြီးကြတဲ့ကဆိုရင်မဲဆွယ်ပွဲကာလအတွင်းသူပြောခဲ့တာတွေကအများပြားနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေပြောင်းလဲလာပါတယ်။အဲဒီလိုပြောင်းလဲလာတဲ့ကိစ္စတွေထဲမှာဟီလာရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံနဲ့ပတ်သက်ပြီးအရေးယူမှုဆိုတဲ့ကိစ္စ၊အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းဆောက်မယ်လို့ပြောထားတဲ့ကိစ္စ၊အမေရိကန်မှာထောက်ထားမဲ့ဝင်ရောက်နေထိုင်နေတဲ့ရွှေ့ပြောင်းသူ70,000ကျော်နဲ့ပတ်သက်တဲ့ကိစ္စ၊အစ္စလမ်ဘာသာဝင်တွေအမေရိကန်နဲ့ဝင်ခွင့်မပြုဘူးဆိုတဲ့ကိစ္စ၊အဝေါ်မကဲလို့ခေါ်တဲ့ကျမကြီးဆောင်းရှောက်မှုအစီအစဉ်နဲ့ရာဒီရုပြောင်းလဲမှုထင်ကြုံရေးဆိုင်ရာပါရီသဘောတူညီချက်ဆရိုက်နဲ့ပတ်သက်တဲ့သူ့ရဲ့သဘောထားတွေကိုပြောင်းလဲပြောဆိုလာတာပါတူရကီနိုင်ငံတောင်ပိုင်းမြို့အဒနာမှာအစိုးရအဆောက်အဦတစ်ခုကိုပြင်ပထားပြီးကားဗုံးထောင်ဖောက်ခွဲတိုက်ခိုက်တာကြောင့်လူ2ယောက်ထဲမှနေသေဆုံးပြီး16ယောက်ဒဏ်ရာရခဲ့တဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်အဒနာမြို့အုပ်ချုပ်ရေးမှူးရုံးဝန်ပေါင်းအနီးကကားရဲနဲ့ရနေရာမှာအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့အုပ်ချုပ်ရေးမှူးမာမှုဒီမာတာစ်ကအစိုးရပိုင်းအနာတိုလူသတင်းဌာနကိုပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့တူရကီတပ်ဖွဲ့တွေကိုစီးရီးယားအစိုးရကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တူရကီအစိုးရကဆွဆဲပြီးတဲ့နောက်ဒီကနေ့မှာတော့တူရကီ F-16 စစ်လေယာဉ်တွေကိုအရေးပေါ်အသိပြင်ခိုင်းထားပါတယ်။အဲဒီတိုက်ခိုက်မှုကြောင့်တူရကီစစ်သား3ဦးသေဆုံးပြီး10ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူ2ဦးကဆိုးရင်ရပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒီကနေ့ကျင်းပမယ့်နှစ်ပတ်တဲ့ကျေးဇူးတော်နေ့အလှပြကားတွေလက်လက်ပွဲတွေတဲတွေအပြည့်တင်ထားတဲ့ truck ကားတွေမိုင်းရှာခွေးတွေအပါအဝင်လုံခြုံရေးတိုးမြင့်ထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီအလားပြားလှည့်ပွဲဟာတကယ်ပြတ်မှတ်ကောင်းပဲလို့ IS တွေကပြောထားတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြီးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လည်ရေးမှုကတော့မတ်တင်ကြီးတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Justin Tweed ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အောင်ပါ။နိုဝင်ဘာ24ရက်ညနေခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ
This program has come to you from the Voice of America, Washington.